ရန်ကုန်စမ်းကြောင်းမြို့နယ်တိုက်ကြီးဓမာယုံမှာဒီကနေ့ကျင်းပခဲ့တဲ့88မျိုးဆက်ចောင်းသားမိသားစုများစုစည်းတွေ့ဆုံပွဲဟာနောက်ထပ်လူမြောက်မှုကြံနေသေးတဲ့88မျိုးဆက်ចောင်းသားတွေအတွက်စုတောင်းပေးကြသလိုမကြခင်မှာ88မျိုးဆက်ចောင်းသားအဖွဲ့ကဘယ်လိုပုံစံနဲ့ပြန်လည်လှုပ်ရှားသွားမယ်ဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့88မျိုးဆက်ចောင်းသားကိုသိန်းသန်းထွန်းခေါ်စမ်းကြောင်းကိုကိုကြီးကပြောပါတယ်
ကျွန်တော်တို့88ဟာရင်းတော့ဟိုဒီပုံစံမျိုးနဲ့ဒီလိုလုပ်နေကြတယ်အခုချိန်မှာတော့တရားဝင်လေးသင်းဖွဲ့လေးတစ်ခုအနေနဲ့ရည်တည်ရင်တော့ကောင်းမယ်ပေါ့နော်ပါတီထောင်မယ်ရုပ်တော်ဘဝင်မယ်ကိုကျွန်တော်ပြောတာမဟုတ်ဘူးနော်အဲ့လိုလေးဟိုရည်တည်ခြင်းနဲ့ကျွန်တော်တို့ရဲ့ဒီညီကိုမောင်မလေးရှိကိုထောင်စားအဲ့တွေ့သွားလို့ရှိရင်တို့ရဲ့ဆန္ဒသဘောထားလေးကိုမေးပေးပါအဲ့ဒီဟာလေးကိုအဓိကထားပြီးပြောပြကြပါနောက်ပြီးတော့ကျွန်တော်တို့ကသူတို့တွေ88မျိုးဆက်ចောင်းသားတွေရဲ့မိသားစုတွေအားလုံးကဒီဘုန်းကြီးဆုံးကပ်ပြီးတော့သူတို့ရဲ့လွတ်မြောက်စေဖို့အတွက်ဆန္ဒပြုကုသိုလ်လူဒါနပြုကြတဲ့သဘောပါပဲ။ကိုမင်းကိုနိုင်တို့ကိုကိုကြီးဖေစုမိသားစုတို့နောက်ကိုတင်မီတို့ကိုမင်းစရာမိသားစုအကုန်လုံးလာကြတယ်။အဲ့တော့အားလုံးတရားဝင်ကြလောက်ရှိမှာပါခင်ဗျ။
88မျိုးဆက်ចောင်းသားမိသားစုဝင်တွေနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့88ចောင်းသားကိုဖြိုးမင်းသိန်းပြောပြတာကတော့
အကျဉ်းချခံနေရတဲ့ဘဝကနေပြန်လွတ်ပြောက်လာကြတဲ့သူတွေကသူတို့လွတ်မြောက်လာတော့ညာလဲအကျဉ်းတော်ထဲမှာကြံတည်ခဲ့တဲ့သူတွေရဲ့နေထိုင်နေရတဲ့အခက်ခဲကြီးချက်တန်းနေရတဲ့ဒီပြဿနာရက်တွေကနေပြန်လဲလွတ်မြောက်ဖို့အတွက်သူတို့အစဉ်အောင်းမေးတတိယနေတယ်ဒီလူတွေလွတ်မြောက်ရို့သူတို့ဆက်လက်ကြိုးပမ်းနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီပွဲကိုလုပ်တယ်လို့ကျွန်တော်ထင်တယ်ဒီပွဲမှာနိုင်ငံရေးကျင်းပမိသားစုတွေအခုလိုညညွတ်ညွတ်နဲ့ညွတ်ညွတ်တွေ့ဆုံခွင့်ရတဲ့အတွက်လည်းအကျဉ်းသားတွေရဲ့အခက်ခဲတွေဝိုင်းဝန်းစုပေါင်းဖြေရှင်းနိုင်တဲ့အတွက်ဒီလွတ်လာတဲ့တွေကနေကြံနေခဲ့တဲ့တွေပေါ်မှာအခုလိုထားရှိတဲ့စိတ်စေတနာနဲ့မေတ္တာတရားပေါ့ဗျာကြိုလဲကြိုဆိုလဲဒါဝမ်းသာစရာကောင်းပါတယ
်တကယ်တော့88မျိုးဆက်ចောင်းသားအဖွဲ့ဟာ2045နောက်ပိုင်းအကျဉ်းထောင်အသီးသီးအဖွဲ့ကပြန်လည်လွတ်မြောက်လာပြီး2009ခုနှစ်မှာစစ်အာဏာပိုင်တွေကလောင်စာဆီဈေးတက်တာကိုမကျေနပ်တဲ့ပြည်သူတွေကိုစားဆန္ဒပြရင်ရွှေဝါရောင်တန်ကလှူရှားမှုမပေါ်ပေါက်ခင်မှာပဲပြန်လည်အဖမ်းဆီးခံရသူတွေပါဒါပေမဲ့သူတို့ရဲ့ငွေမူလရည်ရွယ်ချက်တွေပျောက်သွားမှာမဟုတ်ပါဘူးလို့စမ်းချောင်းကူကူကြီးကပြောပါတယ
်ကျွန်တော်တို့88မျိုးဆက်ចောင်းသားတွေကတော့ကျွန်တော်အရင်တော့အားလုံးသဘောတူထားတဲ့အတိုင်းမျိုးသားပြန်လည်တင်မြှားရေးနဲ့တူဆုံဆွေးနွေးရေးဆိုတဲ့ဟာကိုပဲဥတည်ပြီးတော့လက်ရှိတော့လုပ်နေပါတယ်အခုကျွန်တော်ရဲ့ဒီညီတော်နောင်တော်တွေရဲ့မိသားစုတွေကိုသူတို့ထောက်ဝေစာသွားလို့ရှိရင်သူတို့ရဲ့ဆန္ဒတွေသဘောထားတွေကိုတော့ကျွန်တော်တို့ပြန်ပြီးတော့ပြောပါဆိုတဲ့ဟာမျိုးလေးနဲ့အဲဒီသူတို့ရှိရနေပြီပြန်လာတဲ့အနေထားပေါ်မှာမူတည်ပြီးကျွန်တော်တို့ကဆက်ပြီးတော့လုပ်ကင်ဆောင်ရွက်ရမှာပါခင်ဗျ
2009ရွှေဝါရောင်တန်ခါလှူရှားမှုကြီးပြီးမှာတော့88မျိုးဆက်ចောင်းသားအဖွဲ့ဝင်အများစုအဖမ်းခံရပြီးအဖမ်းမခံရဘဲကြံနေသူတွေကမြေအောက်လှူရှားမှုသဘောမျိုးဆက်လုပ်ခဲ့ကြပါတယ်အဲဒီထဲမှာပါဝင်သူ88ចောင်းသားကိုစိုးထွန်းရဲ့အမြင်ကတော့
အခုသမရာကြီးဦးသိန်းချိန်ဆိုရဖွဲ့တပီးနောက်ပိုင်းမှာလဲသူတို့တွေကဒီကျွန်တော်တိုင်းပြည်ရဲ့တိုးတက်ရာတိုးတက်ကြောင်းတွေအတွက်တိုင်းပြည်ငြိမ်းချမ်းရေးဖော်ပြတိုးတက်ရေးတွေစည်ရင်ပွဲတွေမူပါရောက်ရေးတွေဖြစ်ဖြစ်ပေါ့ဒါတွေတွဲလို့ဖို့အတွက်လည်းကျွန်တော်တို့ရာအမြဲတမ်းဆန္ဒရှိပြီးတာဖြစ်တယ်သူကလည်းဟိုဒီအားလုံးကမတူတာတွေခဏဖယ်ထားပြီးဒါတွေတွဲလို့ကြအောင်ဆိုပြီးတော့ပြောတဲ့အတွက်ကျွန်တော်တို့ကကိုထုံးမြအောင်ကျွန်တော်တို့ကတော့ဒါတူတဲ့အရာတွေမှာတွဲပြီးတော့လက်တွဲလို့ဆောင်ကြအောင်ကျွန်တော်တို့လည်းအစင်းနဲ့ရှိရဆဲအကြောင်းလည်းပြောကြားထားပြီးဖြစ်တယ်အခုလိုဒီအခုချပြီးလွတ်လာတဲ့88မျိုးဆဲအကြောင်းသားဒီတွေကလူတွေကဒီလိုတရားဝင်ရက်တပြီးလုပ်မဲ့ကိစ္စဟာလေဒါတိုင်းပြည်နဲ့လူမျိုးကောင်းစားရေးတိုင်းပြည်နဲ့လူမျိုးအကျိုးပြထွန်းရေးအတွက်တိုင်းပြည်ငြိမ်းချမ်းရေးဖော်ပြတိုးတက်ရေးအတွက်လောက်တာဖြစ်တယ်ပြကျွန်တော်အနေနဲ့တော့အဒီတိုက်ခံဖွဲ့စည်းရဖြစ်စေအစိုးရလည်းဖြစ်စေဘယ်ထက်ဘယ်ပုံကဘယ်ဖွဲ့စည်းလို့ဆိုကျွန်တော်လက်တွဲလှုပ်ဆောင်တော့အစင်းနဲ့ရှိတယ
်လက်တလုံးမြန်မာနိုင်ငံရေးခင်းချင်းကိုပြန်ကြည့်တဲ့အခါလွတ်တော်နိုင်ငံရေးပေါ်ပေါက်လာတာရဲ့သမရဦးသိန်းစိန်နဲ့တောင်ဆန်းစုကြည်တို့တွေ့ဆုံစကားပြောလာတာတွေစတာတွေပေါ်မူတည်ပြီးမိမိတို့88မျိုးဆက်ចောင်းသားတွေကလည်းတရားဝင်ရက်တည်ရေးလမ်းကြောင်းကိုရှာပြီးလှုပ်ဆောင်သွားမယ်လို့စမ်းကြောင်းကိုကိုကြီးကပြောပါတယ
်ကျွန်တော်တို့အရင်တော့အသင်းဘက်ဖက်ခွင့်နေမရှိခဲ့ဘူးပေါ့နော်ခုတစ်ခါတရားဝင်ဟိုခွင့်ရရလာတော့ကျွန်တော်တို့ကလည်းတရားဝင်လှုပ်ဆောင်ခွင့်ရှိပြီလို့ယူဆတဲ့အတွက်ကျွန်တော်တို့ကတရားဝင်ကိုလှုပ်တဲ့သဘောပါခင်ဗျာဒါသူတို့ကတော့ခွင့်ပြုမပြုဆိုတာတော့အဲ့ဒါတပိုင်းပေါ့နော်ကျွန်တော်တို့ကအဓိကနံပါတ်၁ကတော့ဒီတော်မဲမှာတန်ရှိနေတဲ့နိုင်ငံရေးကျင်းသားအလုံးလုံးမြောက်ရေးကနံပါတ်၁အဓိကချက်ပါပဲခင်ဗျာနံပါတ်၂ကတော့တိုင်းသားဒေသတွေမှာရှိနေတဲ့ပြည်တွင်းစစ်တွေရပ်ဆဲပြီးဒီလိုတိုင်းတာနဲ့ပြစ်ခတ်ရပ်ဆဲတောင်းပြညာပေးဖို့ကနံပါတ်၂ချက်ပေါ့နံပါတ်၃ချက်ကတော့ကျွန်တော်တို့ဒီပြည်သူလူပြည်သားတွေတိုင်းပြည်ပြည်သားတွေစောင့်ဝင်နေရေးအရန်ကြက်တဲနေကြတယ်အဲ့ဒါတွေကိုအမြန်ဖြေရှင်းပေးနိုင်ရေးဆိုတာတော့တတိယချက်ပေါ့နော်
88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီး ကိုဂျင်မီကိုပြုံးချိုကိုမြာအေးစတဲ့သူတွေကတော့ထောင်နှံ65နှစ်ကျော်အကြခံနေရဆဲဖြစ်ပါတယ်ခင်ဗျာ